ထိုင်းနိုင်ငံကတရိတ်ဆန်စာထုတ်လုပ်တဲ့ BCG ဆိုတဲ့စစ်ရုံတရုံကနေပြီးတော့လွန်ခဲ့တဲ့၄လမှာလှုပ်ထုတ်ခံရတဲ့မြန်မာလုံသားတရားကျော်ဟာမတ်လ31ရက်နေ့မှာတော့နင်နာချေထိုင်းဘက်ငွေ2တန်းကျော်ပြန်ရခဲ့ပါတယ်။မြန်မာလုံသမားတွေကထိုင်းလုံသမားကာကွယ်ရေးရုံးမှာအလုပ်ရှင်ကိုအမှုဖွင့်တိုင်ကြားပြည့်တဲ့နောက်ပိုင်းမှာမှခုလိုနင်နာချေရလိုက်တာဖြစ်ပါတယ်။ပြည်စုံကို view ထိုင်းချေဆိုင် view မြန်မာပိုင်းတင်တောက်မဟိမကတင်ပြပို့ထားပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့အနီးသမုတ်ပရာကန်ခရိုင်သမုတ်ပရာကန်မြို့နယ်ကတရိတ်ဆန်အစားအစာထုတ်လုပ်တဲ့စက်ရုံတစ်ခုမှာအလုပ်လုပ်နေတဲ့မြန်မာလူသမားတရားကျော်ဟာလွန်ခဲ့တဲ့၄လခန့်ကစပြီးနင့်နာကြီးမရပဲအလုပ်ကနေရန်နာချင်းကိုခံခဲ့ရတာပါဒီအတွက်အလုပ်သမားတွေကိုအကူအညီပေးတဲ့ AAC မဟာမိတ်အဖွဲ့ကနေတဆင့်ထိုင်းအလုပ်သမားကာကွယ်ရေးရုံးကိုတိုင်ကြားခဲ့ပါတယ်ဒီအတွက်အလုပ်သမား56ယောက်ဟာမတ်လ31ရက်နေ့မှာတော့သူတို့ကိုအလုပ်ကနေထုတ်ပယ်လိုက်တဲ့အတွက်နင့်နာကြီးဗန့်ငွေ2တန်းကျော်ရရှိခဲ့တယ်ဆိုပြီး AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပြပါတယ်
အဲ့တော့အလုပ်ရောင်းတော့ဟို PCG လို့ခေါ်တယ်ကျွန်တော်တို့တလိဆိုင်အစားအစာနိုင်ငံပို့တဲ့အလုပ်ရောင်းပေါ့နော်။ကြောင်စာတွေခွေးစာတွေထုတ်ပြီးနိုင်ငံပို့တယ်။လုံခဲ့တဲ့၄လလောက်ကတည်းကဒီလုံသမားတွေကိုအကြောင်းမဲ့လှုပ်ချုပ်ပြလိုက်တယ်အလုပ်ရောင်းလှုပ်ပါတယ်ဆိုပြီးတော့ချုပ်တော့ကတော့လူပေါင်း108ယောက်အဲ့108ယောက်မှာအခုနောက်ပိတ်ဆုံးရောက်ရှိရတဲ့ချိန်မှာ65ယောက်ကျန်တဲ့လူတွေကဒီရုံးချမှုနဲတာလဲပါတယ်ရောက်ရှိမှုမရတော့ဘူးတင်ပြီးစိတ်တက်ကြပြီးတော့လှုပ်တွေပြောင်းနေရတယ်ပြောင်းပုံပြီးတော့တိုင်ချက်မဖွင့်တဲ့လူတွေပေါ့နော်။အဲ့စိတ်တက်ကြကြံခံပြီးတော့ရေးရှိတိုင်ချက်ဖွင့်ထားတဲ့လူတွေ65ယောက်ကတော့ဒီအားလုံးပေါင်း2တန်း9သိန်း5000 1000ရတယ်မှာအားလုံးဗမာငွေနဲ့ခုတွက်ကြည့်လိုက်တာကာလာပေါက်စရာ3000နဲ့38သိန်းရတယ်မှာ
အလုသမားတွေထဲမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလုသမား၈ယောက်ပါဝင်ပြီးတခြားပန်းရောင်ကတ်ကင်ဆောင်ထားတဲ့အလုသမားတွေလည်းပါဝင်တာပါစက်ရုံကအလုပ်ပါတဲ့အချိန်လူဝင်ရရှော့ချရမှာလုတ်တဲ့9နှစ်6နှစ်ရှိတဲ့အလုသမားတွေလည်းပါဝင်ခဲ့ပါတယ်အလုသမားတရားကျော်ကိုရှော့ချလိုက်ပြီးတဲ့နောက်မှာတော့နောက်ဆုံးအချိန်ထိတရားစွဲဆိုအမှုရင်ဆိုင်ခဲ့တဲ့အလုပ်သမား56ယောက်သာနင့်နာကြီးရရှိခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာတရားဝင်ကောတရားမဝင်ပါမြန်မာအလုပ်သမားအလုံးပေါင်းရင်3တန်းကနေ4တန်းလောက်ထိရှိနေတယ်ဆိုပြီးနိုင်ငံအစိုးရတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းထားကြပါတယ်ရှင်။